ဒင်္ဂါရီနိုင်ငံမှာရှိတဲ့ရင်းသားဒုက္ခသည်ကံဒီမှာလာမဲ့သတင်းပတ်တွေနဲ့လာတဲ့အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးဖြစ်ပွားခဲ့မယ်ဆိုရင်ရောဂါကူးစက်ဖို့အတွက်ဝန်ထမ်းတွေနဲ့စီပီစီထောက်ပံ့နေလိုအပ်လာနိုင်တယ်လို့ဒုက္ခသည်ကံမှာအကူအညီပေးနေတဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကပြောလိုက်ပါတယ်။အဲ့လိုလိုအပ်တဲ့ထောက်ပံ့နေမရဘူးဆိုရင်တော့သူတို့အနေနဲ့လည်းရောဂါကူးစက်မှုပြင်းထန်ပြီးအသက်ရှင်ဖို့အတွက်ကူးစက်မှုလုပ်ဖို့လိုတဲ့လူကိုရွေးချယ်ပြီးတော့ခွဲတိုင်းနဲ့ကူးစက်ဖို့ဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒင်္ဂါရီနိုင်ငံတောင်ပိုင်းကကောက်ဆက်စုစားဒေသမှာစုစုပေါင်းလူဦးရေ3000ကျော်ရှိပြီးတော့ဒီထဲကဒုက္ခသည်စခန်းတွေမှာရွေးညာဒုက္ခသည်8,600လောက်ရှိတယ်လို့ကုလသမဂ္ဂနဲ့လူသားချင်းစာနာမှုအကူအညီပေးအဖွဲ့ကပြောထားပါတယ်။တောက်ကြနေကအထူးစီးရင်နေရတော့အဲ့ဒီဒုက္ခသည်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားသူ29ယောက်ရှိပြီးဗိုင်းရပ်ကြောင့်သေဆုံးသူ1ယောက်ရှိတယ်လို့အတည်ပြုထားပါတယ်။ဂျမားရေးအဖွဲ့ကတော့ဒုက္ခသည်စခန်းတွေမှာဗိုင်းရပ်ကူးစက်မှုတွေတိုးလာမဲ့အခြေအနေအတွက်ပြင်ဆင်ထားပြီးဒီဒုက္ခသည်စခန်းတွေဟာဗိုင်းရပ်ကူးစက်မှုတွေဖြစ်ဖို့အကောင်းဆုံးအနေအထားဖြစ်တယ်လို့စစ်တချို့အဖွဲ့ကအတီနာရီဘွန်ကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးအတွင်းအဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါမြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအခုချိန်ထိအတိအမှတ်ပြုမထားပါဘူးခင်ဗျာ